မြန်မာနိုင်ငံအတွင်းဘိန်းဆိုင်ကျိုးမှုဟာပြီးခဲ့တဲ့2022ခုနှစ်အတွင်း33ရာခိုင်နှုန်းထိတိုးတက်သွားသလိုဒါဟာဒေတာတွင်းကိုပါရက်ခတ်မှုကြီးဖြစ်လာနိုင်တယ်လို့ UNODC ကုလမွေးရစေဝါတိုက်ချဲ့ရေးအဖွဲ့ကဆိုရင်းနေပါတယ်။ဒါကြောင့်လဲအာဆီယံရှေ့တောင်အရှာနိုင်ငံတွေအနေနဲ့ဒီကိစ္စကိုအလေးနက်ထားခိုင်တွယ်ချေရှင်းဖို့လိုလိမ့်မယ်လို့လည်း UNODC ကအကြံပြုထားပါတယ်။ဒီအကြောင်းထိုင်းနိုင်ငံဘန်ကောက်မြို့ကနေကုသညင်ဦးသတင်းပေးပို့ထားပါတယ်ခင်ဗျာ။
2022ခုနှစ်အတွင်းမြန်မာနိုင်ငံမှာဘိန်းဆိုင်ပြိုးမီ33ရာခိုင်နှုန်းတက်လာတယ်လို့ဘိန်းထွက်နဲ့ဘိန်းမြူထုတ်လုပ်မှုတွေလည်းပြီးခဲ့တဲ့နှစ်တွေတက်ကပိုပြီးတော့တိုးလာတယ်လို့ UNODC ကုလသမဂ္ဂမွေးရေးတိုက်ဖြတ်ရေးအဖွဲ့ကဒီကနေ့မှထုတ်ပြန်ပါတယ်။ဒါဟာမြန်မာနိုင်ငံအတွင်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးမငြိမ်သက်မှုတွေနဲ့ဓာတ်ရိုက်ပတ်သက်တယ်လို့ UNODC အရာရှိတွေကပြောပါတယ်။မြန်မာနိုင်ငံအတွင်းဘိန်းဆိုင်ပြိုးထုတ်လုပ်မှုတက်လာတာကြောင့်ဒေသတွင်းမွေးရေးစီးပွားကုန်သွယ်မှုတိုးလာမှာကိုလည်းစိုးရိမ်ပွဲရှိတယ်လို့UNODC အာရှဒေသဆိုင်ရာကုသလေ Jeremy Douglas ကဘန်ကောက်မြို့နိုင်ငံသားသတင်းတော်များအတင်းတိုက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောပါရယ
် The Golden Triangle in a sense is back in the opiate business we after many
ဒီကံဒေသမှာမွေးစွာကုန်သွယ်မှုလုပ်ငန်းတွေပြန်ဖြစ်လာပါတယ်နှစ်ပေါင်းများစွာကြာအောင်မွေးစွာကုန်သွယ်မှုတွေကျဆင်းလာရကနေအခုပြန်တက်လာတာတွေ့နေရပါတယ်နောက်နှစ်အတန်ကြာအောင်ဒီအခြေအနေမျိုးတွေဆက်ဖြစ်လာမှာကိုကျွန်တော်တို့အတော်စိုးရိမ်ပါတယ်အခုဖြစ်နေတဲ့စီးပွားရေးအရဆိုရင်ဒီလမ်းကြောင်းကအတော်လေးဆက်ဖြစ်မဲ့ပုံမှာဒါဟာမြန်မာနိုင်ငံဝန်ကျင်ကတခြားလူမှုအဖွဲ့အစည်းတွေကိုပါဘလောက်ကြီးကြီးမားမားရိုက်ခတ်လာမလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်သွားပါမယ်
ဘိဆိုင်ပြိုးမှုကြဆင်းစီဖို့ဘိဆိုင်တောင်သူတွေအတွက်အစားထိုးသီးနှံတဲ့အခြားထောက်ပံ့ရေးအစီအစဉ်တွေရှိခဲ့ပေမဲ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဘိဆိုင်တောင်သူတွေဟာသူတို့ရဲ့ဆိုင်ဝင်နေရေးအတွက်ဘိဆိုင်ပြိုးရေးဘက်ကိုပြန်လှည့်လာကြတယ်လို့သူကပြောပါတယ်။2014ခုနှစ်ကနေပြီးတော့2020အထိပြီးခဲ့တဲ့6နှစ်လုံးဘိဆိုင်ပြိုးမှုကြဆင်းသွားတာကနေပြီးတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဘိဆိုင်ပြိုးမှုတွေပြန်တက်လာတာပါ။ဒါကြောင့်မို့အခုလိုမျိုးဘိန်းဆိုင်ပြိုးမှုမြင့်တက်တာဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံအတွင်းနိုင်ငံရေးစီးပွားရေးအကျပ်တဲတွေနဲ့တရားရေးပတ်သက်မှုရှိတာလို့ UNODC ရာရှိသူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးကလေးကစီးပွားရေးကျဆင်းလာတယ်လို့မြန်မာကျပ်ငွေတန်ဖိုးကလည်းထိုးကျလာတာပါ။ကုန်စည်နှုန်းနဲ့လောင်စာဆီဈေးကလည်းထိုးတက်နေပါတယ်။စီးပွားရေးတည်ငြိမ်မှုမရှိသလိုဒီဘိန်းဆိုင်တောင်သူတွေအတွက်အခြားနည်းလမ်းတွေလည်းရှာမပေးနိုင်ဘူးဆိုလို့ရှိရင်ဘိန်းဆိုင်ပြိုးထုတ်လုပ်မှုဆက်ပြီးတော့တိုးလာဖို့ပဲရှိတယ်လို့ UNODC ကသတိပေးပါတယ်။2021-2022ရာသီမှာဘိန်းဆိုင်ပြိုးမြေဟာမြေဟက်တာ4000ကျော်ဧကအဖြစ်မြေဧက3000ပါအထိတိုးလာပြီးတော့ရခိုင်နှုန်းအဖြစ်တော့ယင်းနှစ်တွေထက်33ရခိုင်နှုန်းမြင့်တက်လာတာလို့ဆိုပါတယ်ဘိန်းထွက်နှုန်းကလည်းတိုးလာတယ်လို့တခြားတစ်ဖက်မှာဓာတုစိတ်ကြွစီထုတ်လုပ်မှုကလည်းတိုးလာနေတယ်လို့ UNODC ကပြောပါတယ်ဒါကြောင့်မို့ဒီအခြေအနေကိုအရှိတောင်အာရှနိုင်ငံတွေကြားမှာနိုင်ငံရေးအဆင့်အထိဂံတွေဖြည့်ရှင်းဖို့လိုမယ်လို့လည်း Jeremy Douglas ကပြောပါတယ
် The regional impact is enormous and yet the ASEAN group is not discussing itAnd we would highly advise that the Southeast Asian states.
ဒေသတွင်းရက်ခတ်မှုကလည်းအင်တန်ကြီးပါတယ်။ဒါပေမဲ့အာဆီယံမှာဒါကိုဆွေးနွေးတာမရှိသေးပါဘူး။ဒီကိစ္စကိုရက်တဖွဲ့အစ်စ်နဲ့ပဲချင်းချင်းဆွေးနွေးဖို့မဟုတ်ဘဲနဲ့နိုင်ငံရေးအရပါပူးပေါင်းဆောင်ရွက်ကံကြော်ဖို့လိုမယ်ဆိုတာကိုရှေ့တောင်အာရှနိုင်ငံတွေကိုလေးလေးနက်နက်အကြံပေးလိုပါတယ်။ရက်တဖွဲ့ကပဲဖြည့်ရှင်းလို့မရပါဘူး။ဒါဟာသူတို့ကရက်ခတ်မှုရှိနေတဲ့ဆိုတဲ့အခြေအနေကိုအတိမတ်ပြုပြီးအစ်စ်မြင့်တာဝန်ရှိသူတွေကြားမှာနိုင်ငံရေးအရဆွေးနွေးဖို့လိုပါတယ်။အာဆီယံမှာဘုံသဘောတူညီချက်၅ချက်လိုမျိုးအစီအစဉ်ရှိပေမဲ့အခုလိုဒေတာအတွင်းကိုပဲရက်ခတ်လာမယ့်အခြေအနေမျိုးကိုတော့ဆွေးနွေးတာမျိုးမရှိသေးပါဘူ
းဒီကနေ့ထုတ်ပြန်တဲ့ UNODC ရဲ့အစီအစဉ်အရာအရမြန်မာတနင်္ဂနွေလုံးတိုင်းတာဘိန်းသိမ်းနှံဆိုက်ပျိုးမှုတိုးလာရမှာရှမ်းပြည်နယ်အတွင်းမှာ39ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပါတယ်ချင်းနဲ့ KNY ဒေတာမှာတော့14ရာခိုင်နှုန်းနဲ့17ရာခိုင်နှုန်းအတူတူတိုးလာတယ်လို့ကချင်ဒေတာမှာလည်း3ရာခိုင်နှုန်းအထိဘိန်းဆိုက်ပျိုးမှုတိုးလာတာပါဒီချက်လက်တွေကို UNODC ကသူ့ရဲ့မြေပြင်ကွင်းစင်လေးလာမှုတွေနောက်မိဖက်အဖွဲ့တွေရဲ့ခိုင်လုံတဲ့အချက်လက်တွေနဲ့ကောင်းရင်ဂျိုဒူတပ်ပုံအထောက်အထားတွေနဲ့ပြုစုထားတာလို့ဆိုရတယ်။ဒီအစင်ကစားနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီတာဝန်ရှိသူတွေကိုမေးမြန်းဖို့စူးစမ်းပေမဲ့ဆက်သွယ်လို့မရသေးပါဘူး။ကျွန်တော်တားညွတ်ဦးပါ။